မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပြည်ပခအများစုကိုပိုပြီးအဆင်ပြေအောင်ကင်တွင်နိုင်တဲ့အာသာချက်တချို့ဒေသခံအဖွဲ့အစည်းတွေမှာရှိတယ်ဆိုရာကိုဌာနသက်တမ်းနှစ်ပေါင်း60ချို့တဲကိုဝင်ရောက်လာပြီးဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတွေ့ရှိထားပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအဖွဲ့အစည်းတွေဥဆောင်မဲ့လူသားချင်းစာနာထောက်ကူမှုမူဝါဒသစ်ကို USAID ကစတင်လိုက်ပါတယ်။ဒီမူဝါဒမှာရည်မှန်းချက်အများအပြားရှိပါတယ်။ဒါပေမဲ့အမှန်တကယ်ကတော့လူသားချင်းစာနာထောက်ကူမှုမှာဒေသဆိုင်ရာမိဖက်တွေကိုတိုက်ရိုက်ရန်ပုံငွေတွန့်မြင့်ချထားပေးရေးသူတို့ရဲ့လုတ်ကင်နိုင်စွမ်းရည်ခိုင်မာအားကောင်းရေးသူတို့ရဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုတိဆောက်ရေးတို့အတွက်လှုပ်ဆောင်ဖို့ဖြစ်ပါတယ်လို့ USAID ရဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာယာယီဒုတိယလက်ထောက်စီမံခန့်ခွဲရေးမှူးဒါနီယယ်လာမူတန်စမစ်ကပြောပါတယ်
The number of people in need of
လူသားချင်းစာနာကူညီဖို့လိုအပ်နေတဲ့အရေးအတွက်တိုးလာနေတာဟာသမိုင်းဝင်အရေးအတွက်ဖြစ်ပြီးတော့ဒေသခံလူသားချင်းစာနာကူညီတဲ့အဖွဲ့အစည်းတွေကိုအဓိကထားပြီးတော့ချဉ်းကပ်ဆောင်ရွက်နေပါတယ်။တိတ်ပြီးတော့အရေးကြီးတဲ့အချိန်မှာသူတို့ကိုဗဟိုပြုပြီးတော့ကျမတို့ကတုံ့ပြန်ဆောင်ရွက်နေပါတယ်။
USAID ရဲ့လူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေမှာဒေသဆိုင်ရာလူမှုအတိုင်းအဝိုင်းကိုဗဟိုပြုဆောင်ရွက်ရတဲ့ကောင်းမွန်တဲ့အကြောင်းပြချက်အများအပြားရှိတယ်လို့လဲဒါနီယယ်လာမူတန်စမစ်ကပြောပါတယ်။ဒီလိုမိဖက်ဖြစ်တည်မှုကိုအလွှာတိုင်းမှာပိုပြီးကောင်းအောင်တည်ဆောက်နိုင်ဖို့ဖြစ်တယ်လို့သူမကပြောပါတယ်။
Local organizations and communities are closest
to data အဖွဲ့အစည်းတွေနဲ့လူမှုသံဝိုင်းတွေဟာပြည်ပခါနဲ့အပတ်သက်ဆုံးဖြစ်ပြီးဒါကြောင့်လည်းကောင်းကောင်းကန်တွဲနိုင်ပါတယ်။များသောအားဖြင့်အရေးပေါ်အခြေအနေကိုအရင်ဆုံးတုံ့ပြန်ကန်တွဲသူတွေဖြစ်ကြပါတယ်။ထိခိုက်သက်ရောက်ရတဲ့လူမှုသံဝိုင်းနဲ့မိဖက်ဖြစ်တဲ့ဆက်နွယ်ပတ်သက်မှုရှိကြပြီးမြေပြင်အခြေအနေတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ကြတာဟာဆိုရင်ကျမတို့ရဲ့တုံ့ပြန်ဆောင်ရွက်မှုအတွက်အရေးပါလာပါတယ်။ဒါကြောင့်လဲလူသားချင်းစာနာကူညီမှုအရေးရှေ့တန်းမှာရှိနေကြပြီးဖြစ်တဲ့ဒေသဆိုင်ရာနဲ့အမျိုးသားအဆင့်အဖွဲ့အစည်းတွေအနေနဲ့ကျမတို့ရဲ့ဆောင်ရွက်ချက်တွေမှာသူတို့ရဲ့အတွေ့အကြုံတွေသူတို့ရဲ့ခေါင်းဆောင်မှုတွေကိုစောင့်ကြည့်လာနိုင်ဖို့ကျမတို့မျှော်လင့်ထားပါတယ်ရှင်
။ကွဲပြားခြားနားတဲ့အတိုင်းအဝိုင်းအခြေအနေမျိုးစုံမှာကျမတို့အလုံးလုံးနေကြရတာကြောင့်အခြေအနေအလိုက်အောင်မြင်မှုကတော့ကွဲပြားခြားနားမှုရှိကောင်းရှိနိုင်တယ်လို့လဲဒါနီယယ်လာမူတန်စမစ်ကပြောပါတယ်။တော်ရမယ်ခီးရှိပေမဲ့ဒီခီးကိုပိုင်းဖြတ်ထားပြီးဖြစ်ပါတယ်ဒီမူဝါဒကိုအကောင့်ထွဲဖို့ဆောက်ရွက်ပြီးရှေ့လာမယ်နှစ်များစွာအတွင်းကျမတို့ရဲ့လူသားချင်းစာနာကူညီမှုတုံ့ပြန်ဆောင်ရွက်ရေးမှာဒေတာဆိုင်ရာခေါင်းဆောင်မှုပိုပြီးနက်နက်ရှန်ရှန်ဖြစ်လာစေရေးအတွက်လည်းမျှော်မှန်းထားပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ